မြန်မာနိုင်ငံစင်းမြင့်ပညာဦးစီးဌာနတာဝန်ရှိသူတွေကအမျိုးသားပညာရေးဥပဒေသူတို့လက်ထက်မှာတော့နိုင်ငံတကာစံချိန်စံညွှန်းနဲ့ညီတဲ့အကောင်းဆုံးဥပဒေအဖြစ်သတင်းစာရှင်းလင်းပွဲလုပ်ပြောဆိုလိုက်ပြီးကျောင်းသားတွေကိုညှိနှိုင်းဆွေးနွေးဖို့ဖိတ်ခေါ်လိုက်ပါတယ်။ကျောင်းသားတွေကတော့လွှတ်တော်ကနေအတီးပြုတ်ပြဋ္ဌာန်းလိုက်တဲ့ပညာရေးဥပဒေပြင်ဆင်ဖို့သာတောင်းဆိုနေပြီးဤဥပဒေအဆင့်မှာပြင်ဆင်ဖို့အတွက်ညှိနှိုင်းစရာအကြောင်းမရှိဘူးလို့သတင်းစာရှင်းလင်းခဲ့ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံအစိမ့်မြင့်ပညာရေးဦးစီးဌာနကတာဝန်ရှိသူတွေဟာအမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ပြင်ဆင်ဖို့အတွက်အချိန်နဲ့အချိန်ခါရခက်ခဲကြောင်းဒီဥပဒေဟာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီပြီးအကောင်းဆုံးဖြစ်တယ်လို့ဆိုကာတက္ကသိုလ်အသီးသီးကပညာရှင်တွေစုပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ရန်ကုန်နောက်ပိုင်းတက္ကသိုလ်ပါမောခချုပ်ဒေါက်တာခိုင်မြဲကတော့အခုလိုပြောသွားပါတယ
်။အကောင်းဆုံးဆိုတာတော့ဒါဘာဥတ္တဝန်နဲ့ခုနပြောပြပြဖြစ်ပါလေ။သူရဲ့တက်တဲ့တွင်မှာတော့မကြုံဘူးပါဘူးလို့လည်းပြောထားတယ်။ဒါဘာလို့ရဲ့ဆုံးဖြတ်ပါ။တော့ဒီဆရာတို့ရဲ့နော်ဆန္ဒရည်မှုဆန္ဒအလုံးနဲ့ပေါက်ဆက်ထားတယ်။နိုင်ငံတကာပညာရေးစာရင်းတန်းရုံးတွေလည်းတကယ်ကိုလည်းရေးထားတယ်။ဘယ်လိုချိန်တွေလဲကြိုက်တယ်။ဆရာတို့ချိန်ဖို့ကြည့်တဲ့ဟာတွေနဲ့တရားလို့ရှိတယ်။ဒါအကောင်းဆုံးပြောလို့ရပါတယ်။
တပိတ်မောက်ကျောင်းသားတွေကလည်းဒီကနေ့မှပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးမြန်မာနိုင်ငံရဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုတာဟာဗဟိုချုပ်ကံမှုအများဆုံးထည့်သွင်းထားတဲ့အစိုးရနဲ့ကျောင်းသားတွေကြားမှာရှိနေတဲ့မူဝါဒရေးရာပြဿနာအဖြစ်တပိတ်မောက်ခေါင်းဆောင်တူဖြစ်တဲ့မတ်ဖြူဖြူအောင်ကပြောဆိုလိုက်ပါတယ်
။အစိုးရနဲ့ကျောင်းသားတွေကြားမှာအဓိကရှိတဲ့ပြဿနာကတော့အစိုးရကဗဟိုချုပ်ကံမှုကိုဦးစားပေးခြင်းနဲ့ကျောင်းသားကဗဟိုချုပ်ကံမှုကိုချော့ချတယ်။အဲ့နှစ်ခုကြားတဲ့ကအဲ့ဒါမူဝါဒရေးရာပြဿနာပါဘူး။ကျော်ဒါလို့တော့ပြင်မရမယ်လို့ပြောရမျိုးရှိတယ်။ဒါပေမဲ့တကယ်တမ်းကျတော့ဟိုဒီပညာရေးဥပဒေကျမ်းနှစ်ခုချင်းစီကတော့မှလွတ်တော်ဘက်ကပညာရေးဥပဒေကျမ်းကိုဟိုမယူဘဲနဲ့အစိုးရဘက်ကပညာရေးဥပဒေကျမ်းမှာမှလွတ်တော်ဘက်ကပညာရေးဥပဒေကိုချိုးချက်ပြီးနည်းနည်းပြင်လာတော့နဲ့ဒီဥပဒေကအတူဖြစ်သွားရသေးတယ်။အစိုးရနဲ့လွတ်တော်ရဲ့ဂျားထဲမှာရှိတဲ့အားတိုင်ကဘယ်ရတာလဲဆိုတော့ကျွန်တော်မြင်မရမှာဖြစ်ပါရဲ့။ဒါမျိုးကြီးရှိနေတော့ကျွန်မကတော့ဒီ process ကကြာလိမ့်မယ်လို့ပြောတာကတော့ဒီအသင့်ပြေးသေးနေလား။ကျွန်တော်တို့ရဲ့ကျောင်းသားလှုပ်ရှားမှုကိုခံစားချင်တယ်လို့ပဲမြင်ပါတယ
်။တက္ကသိုလ်အသီးသီးကပမောခရီပညာရေးအကြံပေးပုဂ္ဂိုလ်တွေပါဝင်တဲ့သတင်းစာရှင်းလင်းပွဲဟာပညာရေးဝန်ကြီးဌာနကိုတော့ကိုစားမပြုတဲ့အကြောင်းနဲ့သူတို့ဟာပညာရှင်တွေအနေနဲ့ညှိနှိုင်းဆောင်ရွက်ပေးလိုတာကြောင့်ဆိုပြီးရှင်းလင်းခဲ့တာလို့ဆိုပါတယ်။ဒါအပြင်ကျောင်းသားတွေအဖွဲ့အစည်းတွေကိုလည်းသူတို့နဲ့ညှိနှိုင်းလို့ရတဲ့အကြောင်းဖိတ်ခေါ်ခဲ့တာပါ။ကျောင်းသားတွေကတော့ပညာရေးဥပဒေပြင်ဆင်ဖို့တာညှိနှိုင်းလိုကြောင်းဤဥပဒေအစ်စ်မှာပြင်ဆင်ဖို့အတွက်ညှိနှိုင်းမှာမဟုတ်ဘူးလို့ဆိုပါရယ်။ဒါအပြင်ညှိနှိုင်းမှုတွေဟာအာမခံချက်ရှိတဲ့ညှိနှိုင်းမှုဖြစ်ဖို့လိုတယ်လို့လည်းပြောဆိုလိုက်ပါရယ်။
အညာအညာဥပဒေကိုပြင်ဆင်မှုပြောတာသူတို့ဘက်ကဒီဤဥပဒေကိုညှိနှိုင်းမှုပြောတာအဲ့ဒီနှစ်ခုရဲ့ပွားဟချက်ကိုကျွန်တော်တို့ကချင်းချင်းနဲ့ညင်တယ်ဒါကြောင့်မို့ဤဥပဒေဆိုရင်ကျွန်တော်တို့ကလုံးဝကိုညှိနှိုင်းမှာမဟုတ်ပါဘူးကျွန်တော်အမေကပညာရေးဥပဒေကိုဒါညှိနှိုင်းမှာဖြစ်တယ်လို့ကျွန်တော်တို့ကပြည့်ပြည့်စုံစုံပြောထားပြီးသားဖြစ်ပါတယ်လက်ရှိအစိုးရရဲ့ဟိုဌာနအသီးသီးမှာတာဝန်ထမ်းဆောင်နေတဲ့ပညာရှင်ကအစိုးရနဲ့တကယ်ကိုကင်းလို့ရလားဆိုရဲဟိုမေးခွန်းပေါ့နော်ဟိုဒီနိုင်ဥပဒေကအလွန်ကောင်းနေဆိုတာကသူတို့ရဲ့ဒါဗလိုက်မှုကိုပြနေတယ်လို့ကျွန်မကတော့မြင်ပါတယ်။ကိုပြည်ပြည်ကြောင်းလေးကိုကျွန်တော်တောင်းဆိုနေတာအဖြစ်တည်းမဟုတ်ပါဘူး။ကျွန်တော်ဆုံးရှုံးခဲ့တဲ့အရာတွေ1960နှစ်နောက်ပိုင်းဆုံးရှုံးခဲ့ရတဲ့ဒီနိုင်လူလက်ခွင့်ကိုကျွန်တော်ပြန်ပြီးတော့တောင်းဒီဘောင်နိုင်ငံမှာဒီနိုင်စနစ်ကတကယ်ကိုချွတ်ချုံကြနေတာဖြစ်တဲ့အတွက်အဲ့ဒီဒီနိုင်စနစ်ကိုကယ်တင်ဖို့ဆိုဒီတနည်းရရှိပါတော့တယ
်။အစိုးရထုတ်သတင်းစာတွေမှာတော့အမျိုးသားပညာရေးဥပဒေရေးဆွဲခဲ့ရမှာကျောင်းသားလူငယ်တွေဆရာဆရာမတွေမိဘပြည်သူတွေပညာရေးနဲ့ပတ်သက်ဆက်နွယ်သူတွေကိုတင်ပြထားပြီးဖြစ်တာကြောင့်အကျဉ်းကြီးညှိနှိုင်းဆောင်ရွက်ပြီးညှိနှိုင်းရရှိတဲ့ဥပဒေကျမ်းတွေကိုလွတ်တော်ကအမျိုးသားပညာရေးဥပဒေဖြစ်အတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ကြောင်းရေးသားထားပါတယ်။ဥပဒေများအတည်ပြုခြင်း၊ပြင်ဆင်ခြင်း၊ဖြည့်ဆွတ်ခြင်း၊ပယ်ဖျက်ခြင်းစတဲ့ဥပဒေရေးရာအာဏာတွေဟာဥပဒေပြုလွတ်တော်မှာရှိနေတဲ့အတွက်ကျောင်းသားလူငယ်တွေရဲ့ဆန္ဒသဘောထားတွေကိုသက်ဆိုင်ရာလွတ်တော်ကော်မတီများထံတင်ပြဆွေးနွေးနိုင်ရန်အတွက်ပညာရေးမြင့်တင်မှုအကောင့်ထယ်ဖော်ရေးကော်မတီကအကျိုးဆောင်အဖြစ်စေ့စပ်ညှိနှိုင်းပေးရန်အဆင့်သင့်ရှိတယ်ဆိုပြီးရေးသားထားပါတယ်။ကျောင်းသားတွေနဲ့ဆရာဆရာမသမဂ္ဂအဖွဲ့အစည်းတွေပညာရေးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေကတော့သူတို့ဟာပညာရေးဥပဒေမူကြမ်းစတင်မရေးဆွဲခင်ကတည်းကအမျိုးသားပညာရေးဥပဒေမှာပါဝင်သင့်တဲ့အချက်တွေကိုအကြံပြုပြောဆိုထားခဲ့ပေမဲ့သူတို့ရဲ့ဆန္ဒသဘောထားတွေကိုလစ်လျူရှုပြီးရေးဆွဲထားတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အမျိုးသားပညာရေးဥပဒေကိုနိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးကနေကန့်ကွက်တပိတ်မှောက်ဖို့အတွက်အတည်ပြုဆုံးဖြတ်ခဲ့ပြီးနိုဝင်ဘာလ14ရက်နေ့ကနေ18ရက်နေ့ထိကျောင်းသားတွေက4ရက်ကြာတပိတ်မှောက်ဆန္ဒပြပွဲလုပ်ခဲ့ပါတယ်ရှင်။